ရုရှားနိုင်ငံမှာတုံးရက်ကြာကျင်းပနေတဲ့ရွေးကောက်ပွဲဟာပုံမှန်မဟုတ်တာတွေမဲမတမာမှုတွေရှိနေတယ်ဆိုတော့ဆွဆွဲချက်ထွက်ပေါ်နေပေမဲ့လည်းကနဦးမဲရလတ်တွေရရုရှားအစိုးရကထောက်ခံပံ့ပိုးမှုပေးရတဲ့အာဏာရ United Russia Party ကအောက်လွှတ်တော်မှာအနိုင်ရဖို့ညားနေပါတယ်။တနင်္ဂနွေနေ့မဲယုံပိတ်ပြီးချိန်မှာမဲအားလုံးရဲ့ဆေးရကိုင်းနှုံးတာရေတွက်ရသေးပေမဲ့သမ္မတပူတင်အပြေအဝထောက်ခံမှုပေးရတဲ့ United Russia Party က 38.6% ကန်နှုံးရရှိတာပြီးသူနောက်မှာ Russia Communist Party က 25.2% ကန်နှုံး Nationalist Liberal Democratic Party က 9.6% ကန်နှုံးအထူးပြီးရရှိထားတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်အစွန်းရောက်သူလို့သမ္မတပူတင်အစိုးရကဝေဖန်လို့ရှိတဲ့ထောင်ချခံရသူတက်ခံကောင်းဆောင် Alexei Navalny နဲ့ဆက်ဆက်နေတဲ့အဖွဲ့အစည်းချင်းကိုအာဏာပိုင်တွေကထုတ်ပြန်ခဲ့ပြီးနောက်ပိုင်းဒီရွေးကောက်ပွဲမှာတက်ခံကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်မှုမရှိသလောက်ဖြစ်ခဲ့ပါတယ်ဒူမာလို့ခေါ်တဲ့ရုရှားလွှတ်တော်မှာကိုယ်စားလှယ်450ရှိတဲ့အနေနဲ့လက်ရှိအခြေအနေအထိ United Russia Party က334နေရာအများစုရသားခဲ့တာပါဒီအချိန်လေးကိုဆက်လက်ထိန်းသားနိုင်ရင်ဥပဒေပြည်ရေးမှာရောဖွဲ့စည်းပုံပြင်ဆင်ရေးမှာအသာစီးရမှာဖြစ်ပါတယ်။ဒါပေမဲ့လူတုစစ်တမ်းကြီးအရရုရှား United Party ဟာလူတိုက်အလွန်နှင်းနေတာတွေ့ရပါတယ်။